ထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်မှာနယ်မြေဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဒီနေ့အစောပိုင်းကနှစ်နိုင်ငံတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ကြတော့ထိုင်းကစင်ကွဲပောက်ကွဲဘုံတွေကိုအသုံးပြုခဲ့တယ်လို့လွတ်လပ်တဲ့လူခွင့်ရေးအဖွဲ့တစ်ခုကပြောပါတယ်။စင်ကွဲပောက်ကွဲဘုံတွေဆက်ပြီးတော့အသုံးမပြုရေးလှုပ်ရှားနေတဲ့ CMC စင်ကွဲပောက်ခဲရဲမြညမောင်းဖွဲ့ကတိုက်ပွဲတွေဖြစ်နေတဲ့ဖရော့ဝီဟာရဖျားကြောင်ပတ်ဝန်းကျင်မှာစစ်ဆေးမှုတွေနှစ်ခေါက်တောင်ပြုလုပ်ခဲ့ကြပြီးတော့အဲ့ဒီမှာမပောက်ကွဲရသေးတဲ့ဘုံတွေအများပြားနဲ့ပောက်ကွဲထားတဲ့အရာတွေတွေ့ခဲ့ရတယ်လို့ပြောပါတယ်။အဲ့ဒီဘုံတွေအသုံးပြုခဲ့တယ်ဆိုတာကို CMC နဲ့အင်္ဂါနေ့ကအစည်းအဝေးမှာထိုင်းအရာရှိတွေကအတည်ပြုပြောကြားခဲ့တယ်လို့ဆိုပါတယ်။စင်ကွဲပောက်ကွဲဘုံနဲ့ပတ်သက်ပြီးတော့2010မှာကမ္ဘာလုံးဆိုင်ရာပြည်ညင်စတင်အကျုံးဝင်ပြီးနောက်ပဲနေရာအခြေအရေးတွေမှာလူတွေသေစေနိုင်ဒဏ်ရာရစေနိုင်တဲ့စင်ကွဲပောက်ကွဲဘုံအသုံးပြုဒါပထမဦးဆုံးချိန်မှာလို့ CMC ကဆိုပါတယ်။ထိုင်းရဲ့လုံရက်ဟာအလွန်ကျွံလုံရက်ဖြစ်တယ်လို့ CMC ညွှန်ကြားရေးမှူးလော်ရာချီစမန်ကဆိုပြီးတော့ဗတိညင်ကိုတော့နိုင်ငံပေါင်း90ကျော်ကအတည်ပြုခဲ့ကြပြီးတော့နိုင်ငံ90ကျော်ကလက်မှတ်မထိုးရသေးဒါမှမဟုတ်လည်းသဘောမတူကြသေးပါဘူးထိုင်းနိုင်ငံဟာမြေမြုပ်မိုင်းကိုကမ္ဘာလုံးဆိုင်ရာကန့်ကွက်မှုမှာဥဆောင်သူဖြစ်ပေမဲ့လည်းအခုအစင်ကွဲပုံဗတိညင်မှာတော့လက်မှတ်မထိုးရသေးပါဘူးရှင်